ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်ကုတာပြင်ကျေးရွာဖြစ်ရက်နဲ့ပတ်သက်ပြီးစစ်တရားရုံးကစစ်ဆေးဖို့အတွက်တမတော်စုံစမ်းစစ်ဆေးရေးခုံရုံးကဥပဒေအကြံပြုချက်တောင်းခံတာတွေဆက်လက်လှုပ်ဆောင်သွားမယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ကုတာပြင်ကျေးရွာဟာလုံခြုံရေးအဖွဲ့ဝင်တွေကလူပေါင်း400လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့နေရာဖြစ်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ခုံရုံးရဲ့စစ်ဆေးတွေ့ရှိချက်တွေအရစစ်ဘက်တရားစီရင်ရေးအတိုင်းဆက်လက်လှုပ်ဆောင်နေတာလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးဒီနေ့ထုတ်နိုင်ငံပိုင်သတင်းစာမှာသတင်းတို့ဖော်ပြထားပါတယ်။ကျူးလွန်သူတွေကိုစစ်ဆေးပေါ်ပေါက်ခဲ့မယ်ဆိုရင်စစ်ဆေးကဥပဒေအရအရေးယူမယ်ဆိုပြီးတမတော်ကဩဂုတ်လမှာကြေညာခဲ့ပြီးဖြစ်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးကဗိုလ်တီတောင်နဲ့မောင်းတော်နယ်မြေတွေကိုပြီးခဲ့တဲ့ဇူလိုင်လမှာတွားရောက်စစ်ဆေးခဲ့ကြပါတယ်။နှစ်ကြိမ်တိုင်စစ်ဆေးတွေ့ရှိချက်တွေအရကုတာပြင်ကျေးရွာဖြစ်ရတဲ့ချို့မှာညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အားနည်းခဲ့တာတွေ့ရတဲ့အတွက်စစ်ဆေးကအရရေးယူမယ်ဆိုပြီးတက်မတော်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီကနေ့ထွက်ပေါ်လာတဲ့စစ်တရားရုံးနဲ့စစ်ဆေးမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအသေးစိတ်သိရဖို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ရမှာပြန်လည်ဖြေကြားတာမရှိသေးပါဘူး။ဘူတိတောင်မြို့နယ်ကုတာပြင်ကျေးရွာနီးလူသေးလောင်းတွေကိုမြုပ်နှံထားတဲ့ကျင်းကားချက်မှာတုံးချင်းဟာရွာရဲ့မြောက်ဖက်အဝင်လမ်းမကြီးအနီးမှာရှိပြီးနောက်ထပ်ကျင်းကြီးနှစ်ခုကတော့ရွာတုတ်တန်နားမှာမြုပ်နှံထားတာဖြစ်တယ်လို့ AP သတင်းဌာနကစွပ်စွဲရေးသားထားခဲ့ပါတယ်။မျက်နှာကိုအက်ဆစ်ငရဲမီးတွေနဲ့ဖျက်ဆီးခဲ့တဲ့လက္ခဏာတွေကိုအဲ့ဒီအလောင်းတွေမှာတွေ့ရပြီးရွာကိုတောင်နဲ့မြောက်နှစ်ဖက်ညက်ပြီးလာရောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ AP သတင်းဌာနကရေးသားခဲ့ဖြစ်ပါတယ်စက်တင်ဘာ၄ရက်နေ့ကတော့ဗိုလ်မှူးချုပ်စွန်မင်းထွန်းကဘူတီတောင်မောင်းတော်ဒေသမှာတက်မတော်ရဲ့စုံစမ်းအရေးယူဆောင်ရွက်မှုတွေဟာ AP သတင်းဌာနရဲ့ရေးသားချက်နဲ့လုံးဝမသက်ဆိုင်ဘူးလို့ပြောခဲ့ပါတယ်အခုလိုမျိုးစစ်တရားရုံးကစီရင်မယ်ဆိုတာတရားစီရင်ရေးပိုင်းမှာပွန့်လင်းမြင့်တာမှုဖြစ်ဖို့လိုတယ်လို့ရခိုင်ရေးလေလာသူမွတ်စလင်ဘာသာဝင်တဦးဖြစ်တဲ့ဦးတာအေးက RFA ကိုဒီကနေ့ပြောပါတယ်
တရားစီရင်ရေးပိုင်းရေနောက်ရှင်းနေရပိုင်းရေတရားလူတရားခံပိုင်းရေ independent ရှိနိုင်ဖို့လိုတယ်ပေါ့လူလူလက်လက် independent မရှိဘူးဆိုရင်တော့တရားမျှတမှုကတော့ပေါ့ဖို့ဆိုတာဆက်လိမ့်မယ်လို့ထင်တာ
စစ်ခုံရုံးဖြစ်တဲ့အတွက်တရားစီရင်ရေးမှာအရက်ဖက်တရားစီရင်ရေးလို့တော့ပွင့်လင်းမြင့်တမှုရှိမှာမဟုတ်ပေမဲ့နိုင်ငံတကာကစိတ်ဝင်စားတဲ့အမှုဖြစ်နေတာကြောင့်တမတော်အနေနဲ့ပုံမှန်လင်းလင်းထုတ်ပြန်မယ်လို့ယူဆရကြောင်းတင်ဒကဗျူဟာလေးလာစောင့်ကြည့်ရဲ့အဖွဲ့ကဒေါက်တာနိုင်ဆွေဦးကပြောပါတယ်စစ်ဖက်တရားစီရင်ရေးမှာဖြစ်ရမှာပါဝင်ပတ်သက်ခဲ့တဲ့မျက်မြင်သက်တွေမိသားစုတွေရဲ့အတန်တွေပါဝင်နိုင်ပြီးတရားလူတွေကပါဝင်ပတ်သက်နိုင်မှာဖြစ်တယ်လို့တက်မတော်မှာတာဝန်ယူခဲ့ဘူးသူဒေါက်တာနိုင်ဆွေဦးကပြောပါတယ်
။ဟိုသက်ဆိုင်ရာပါဝင်ပတ်သက်နေတဲ့ဒါကဟိုသက်တွေကိုအကုန်လုံးခေါ်ပြီးစစ်မှာဖြစ်တယ်လို့ဒါကျွန်တော်နည်းဒါလေးစားသိရှိထားပါတယ်။ဒါတော့စစ်မှာပဲမစစ်လို့လည်းမရဘူးနော်။ဒါဖြစ်စဉ်နဲ့ပတ်သက်ပြီးတော့အသေးသေးသိအောင်ဆိုရင်တော့လေဒါကဒီအရေးဆက်ကသက်တွေလည်းဒါအကုန်ခေါ်ပြီးစစ်မှာပဲလေ။ဟောဒီလိုမြင်ပါတယ်။
လက်နက်ကင်အင်အားစုတွေရဲ့ကျူးလွန်မှုတွေကိုလက်နက်ကင်အဖွဲ့အစည်းရဲ့အမြင့်ဆုံးပုဂ္ဂိုလ်ကဆုံးဖြတ်နိုင်တယ်။ဒါတရားမျှတမှုရှိမရှိဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်လို့တရားလွှတ်တော်ရှင်နေဦးခွင့်မောင်စောကပြောပါတယ်
။ပွင့်လင်းမြင့်တာမှုမရှိဘူး။နောက်တစ်ခါဒီလက်နက်ကင်အင်အားစုတွေရဲ့ကျူးလွန်မှုတွေကိုလက်နက်ကင်အဖွဲ့အစည်းရဲ့အမြင့်ဆုံးပုဂ္ဂိုလ်ကအားလုံးဟိုဟာလုံနိုင်တယ်။အပြစ်လဲလွတ်နိုင်တယ်။ဟိုဟာလဲလုံနိုင်တယ်နော်။အဲ့တော့ဘယ်လိုတရားမျှတမှုရှိမလဲဆိုတော့ဟိုစဉ်းစားလို့ရပါတယ်ဗျာ။
ကုတာပြင်ကျေးရွာဖြစ်ရက်နဲ့ပတ်သက်လို့သတင်းမီဒီယာတွေကဖော်ပြပြီးတဲ့နောက်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအာဏာပိုင်တွေကိုဖိအားပေးခဲ့ပါတယ်။နိုင်ငံတကာကစိတ်ဝင်စားနေတဲ့သတင်းဖြစ်တာကြောင့်နိုင်ငံတကာကလက်ခံနှိုင်လောက်တဲ့ပွင့်လင်းမြင့်တာမှုတွေကိုစစ်တရားရုံးကထုတ်ပြန်ဖို့လိုအပ်တယ်လို့ရန်ကုန်မြို့ကစီးရီးနိုင်ငံရေးလေးလာသုံးသက်သူဦးမမောင်စိုးကပြောပါတယ်။
ဒီနိုင်ငံတကာကလက်ခံနိုင်လောက်တဲ့တရားစီရင်ရေးဖြစ်ဖို့လိုတယ်ကျွန်တော်တို့ဒီဘင်္ဂလီပြဿနာနိုင်ငံတကာပြဿနာဖြစ်ပုံပေါ်ခံနေရတဲ့အချိန်မှာတော့ပိုပြီးဆိုင်ဖို့လိုအပ်တယ်လို့ထင်ပါတယ
်အမေရိကန်ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးတွေကအဲ့ဒီကုတာပြင်ဖြစ်ရမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့2008ခုနှစ်တည်းကတောင်းဆိုထားကြတာဖြစ်ပါတယ်ရှင်ကျမဝေယမိုးမြင့်ပါ